ဥရောပနိုင်ငံတွေကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒေသစံတော်ချိန်ဒီကနေ့နေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါပြီ။ဝန်ကြီးဘလင်ကင်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုဟမင်းကြီးဖရန်စစ်အပါအဝင် G20 နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိပါတယ်။ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကိုတွားရောက်ခဲ့ပြီးနောက်မှာဝန်ကြီးဘလင်ကင်ဟာပြင်သစ်နိုင်ငံကနေအီတလီနိုင်ငံကိုတရင်းတွင်နေကထွက်ခေါ်သွားတာပါအီတလီနိုင်ငံမှာရှိနေစဉ်အတွင်းအီတလီနိုင်ငံသားရေးဝန်ကြီးကုလသမဂ္ဂစန္ဒရိခာအေဂျင်စီကတာဝန်ရှိသူတွေအမေရိကန်တန်ယုံအရာရှိတွေအပြင်အစ္စရေးနိုင်ငံသားရေးဝန်ကြီးအသစ်ယာယီလက်ပစ်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဝန်ကြီးဘလင်ကင်နဲ့အီတလီနိုင်ငံသားရေးဝန်ကြီးလူအီဂျီဒီမာယိုတို့နှစ်ဦးဟာရောမမြို့မှာတနင်္လာနေ့ကျင်းပမယ်အစ်စ်အဖွဲ့ချင်းမွေးရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ညီလာခံကိုပူးတွဲကမကဋ္ဌပြုကျင်းပသွားကြမှာဖြစ်ပါတယ်ဒါပြင်ဆီးရီးယားပြည်ရင်းအရေးနဲ့အဲ့ဒီနိုင်ငံအတွက်ဆန္ဒမှုဆိုင်ရာလိုအပ်ချက်ကိစ္စတို့ကိုအီတလီဝန်ကြီးချုပ်မာရီယိုဒရာဂျီယိုနဲ့သမရဆာဂျီယိုမတာရဲလာတို့နဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။တနင်္လာနေ့မှာပဲဝန်ကြီးဘလင်ကင်ဟာဗာတီကန်လန်းတော်ကိုတွားရောက်ပြီးပိုယိုဟာမင်းကြီးဖရန်စစ်နဲ့တွေ့ဆုံပါမယ်။တွေ့ဆုံမှုအတွင်းဥဒုရာတီပြောင်းလဲမှုလူမောင်ခိုကူးမှုနဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကျွေးမီဖြည့်လျှော့ပေးရေးကိစ္စရပ်တွေကိုဆွေးနွေးနိုင်ကြလိမ့်မယ်လို့ဗာတီကန်လန်းတော်ကမျှော်လင့်ထားပါတယ်ခင်ဗျာ။